အီရန်နျူကလ িয়ার ဆိုင်ရာအရာရှိချုပ်ကဆွစ်ဇာလန်နိုင်ငံမှာလုပ်နေတဲ့အီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေမှာအမေရိကန်နဲ့အခြားဆွေးနွေးပွဲနိုင်ငံတွေနဲ့ပုံနားလည်မှုတစ်ခုရလိုက်ပြီလို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ဒါပေမဲ့ဒီနေ့နောက်ပိုင်းမှာဆက်ပြီးနှိရမယ့်အရေးကြီးတဲ့သဘောထားကွဲလွန်မှုတစ်ခုတော့ချက်နေသေးတယ်လို့အီရန်နျူကလ িয়ার ရေးဆိုင်ရာအရာရှိချုပ်အာလီအက်ဘာဆာလီဟီကနိုင်ငံပိုင်ရုပ်မြင်သံကြားမှာဒီနေ့ထုတ်ပြောခဲ့ပါတယ်။ဒီအီရန်ရာရှိချုပ်ဆာလီဟီကပဲဒီကြံနေတဲ့ကိစ္စကဒါအဖြေရသွားခဲ့ရင်ဒီဆွေးနွေးပွဲတွေမှာညှိနေတဲ့နည်းပညာဆိုင်ရာကိစ္စတွေအားလုံးကိုဆွေးနွေးနေတဲ့အဖွဲ့တွေအားလုံးအနေနဲ့သဘောတူညီမှုရသွားမှာဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။ဒါပေမဲ့ဒီကြံနေတဲ့ကိစ္စကဘာကိစ္စဆိုတာကိုတော့ထုတ်မပြောခဲ့ပါဘူး။အခုလိုအီရန်ရာရှိချုပ်ထုတ်ပြောခဲ့တာကအီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဆာရီဖ်တို့ကြားနေရမြောက်နေ့အဖြစ်ဒီနေ့ဆွေးနွေးနေစမှာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်အတွက်ဖြစ်တယ်ဆိုတာသိကြစေပြီးအီရန်ရဲ့စီးပွားရေးကိုအထိနာနေတဲ့ဓာတ်ခတ်ရည်ရွယ်မှုတွေကိုအပြန်အလှန်အပြင်ရှင်းပေါ်ပေးဆိုင်ရတဲ့သဘောတူညီချက်အကျဉ်းတစ်ခုရဖို့မနေ့ကစဆွေးနွေးခဲ့တဲ့အပေါ်ပုံမှန်နီးစပ်မှုရလာအောင်ဒီနေ့ဆက်ဆွေးနွေးနေကြတာပါ။ဒါပေမဲ့အကြီးကဲအမေရိကန်ရာရှိသူကတော့ဒီသဘောတူညီချက်မူပေါင်းရဖို့တတ်မှတ်ထားတဲ့နောက်ဆုံးရဒီလကုံမှာရမရမသေးကြဘူး။ဘာလို့လဲဆိုတော့မဖြစ်မနေလိုအပ်နေတဲ့အချက်တွေကိုအီရန်ဘက်ကနေလိုက်လျောပေးဖို့ခက်ခဲခဲဆုံးဖြတ်ပေးရမှုမှလို့ပါလို့ဆိုပါတယ်ခင်ဗျ။